ဟုတ်ကဲ့အခုထိုင်းဖွဲ့စည်းပုံခုံရုံးရဲ့ဆုံးဖြတ်ချက်ထူးခြားမှုကိုမေးရမှာထိုင်းဒီမိုကရေစီရေလှောက်ရှားမှုအဖွဲ့ Campaign for Popular Democracy CPD အဖွဲ့ဥက္ကဋ္ဌဘွန်ထန်ဗီရာဝေါင်းစာ
The situation now is that this morning the constitutional court
အခြေအနေကတော့ဒီမနေ့ပဲဖွဲ့စည်းအုပ်ချုပ်ပုံဥပဒေခုံရုံးကလွှတ်တော်ဥက္ကဋ္ဌချိုလီပိုင်တင်ပြလာတဲ့အမှုကိုကြားနာဖို့လက်ခံပေးလိုက်တာပါဒါကြောင့်လို့ဒီကြားနာမှုအတွင်းဝန်ကြီးချုပ်ပရယုအနေနဲ့လက်ရှိတာဝန်ကိုရပ်ဆိုင်ပေးထားရမှာဖြစ်ပါတယ်ဒါကဖွဲ့စည်းပုံခုံရုံးကနေနောက်ဆုံးဆုံးဖြတ်ချက်ချပေးတဲ့အဆင့်ထိကြာမှာမဟုတ်လို့နောက်ထပ်အနည်းဆုံးတစ်လကြာသွားနိုင်ပါတယ
်အဲ့ဒီတော့မြန်မာနိုင်ငံအတွက်ရောဘလို့ထူးခြားမှုရှိနိုင်ပါလဲလို့မေးရမှာမြန်မာရေးသုံးသက်သူနဲ့တီဘောမြို့နယ်ကပြည်သူ့လွှတ်တော်အမတ်ဟောင်းဦးရဲထွန်းကလည်
းအခြေခံဥပဒေထဲမှာပြတ်ထန်းထားတဲ့စာသားပေါ့နော်အဲ့ဒါတွေကတိတိကျကျဖြစ်ဖို့လိုတာပေါ့အခုဒီအငင်းပွားမှုမှာတတန်းရှင်းနှစ်ပြတ်ထန်းဆောင်ခွင့်ရှိတယ်ဆိုတဲ့သဘောမျိုးပြတ်ထန်းထားတဲ့အတွက်ကြောင့်မလို့အတိုက်ခံတွေကအဲဝန်ကြီးချုပ်ကစစ်အာဏာသိမ်းတုန်းကလည်းဝန်ကြီးချုပ်ဖြစ်နေတာဝန်ထမ်းဆောင်ခဲ့တယ်၅နှစ်အဲ့ဒီ၅နှစ်နဲ့အခု၃နှစ်နဲ့ပေါင်းရင်၈နှစ်ပြည့်ပြီဆိုပြီးတော့ခုံရုံးကိုတိုင်တာပေါ့ဗျာအဲ့တော့ဝန်ကြီးချုပ်ဘက်ကကြတော့လေမဟုတ်ဘူးတက်တန်းနှစ်ကြိမ်၈နှစ်ဆိုပြီးတော့ဒါကြောင့်မလို့မပြည့်သေးဘူးဆိုပြီးတော့ငင်းခုံဟိုလောက်တာပေါ့အဲ့ဆိုတော့အခုဒီရွေးကောက်ပွဲတက်တန်းကိုပဲပြောတာဆိုရင်ရွေးကောက်ပွဲကတစ်ဆက်ပဲရှိသေးတယ်လေအဲ့ဒီမရှင်းတဲ့အတွက်ကြောင့်မလို့ခုံရုံးကလည်းခြေကဥပဒေနဲ့ညီမညီစဉ်းစားမယ်ဒီကြားကာလမှာဝန်ကြီးချုပ်တာဝန်ကနေပြီးတော့ခဏနားထားပါဆိုပြီးတော့သူကဆုံးပြတ်ထားလိုက်တာပေါ့ဆိုတော့ဒီခြေကဥပဒေတွေကြထမ်းတဲ့အခါမှာတိတိကျကျရှိသင့်တယ်ဆိုတာကျွန်တော်တို့နိုင်ငံမှာလည်းပထမအကြိမ်လွှတ်တော်ကာလကျွန်တော်တို့အတွေ့အကြုံတွေရအဲ့ဒါမျိုးတွေတွေ့ခဲ့ရတာတွေရှိပါကြ
ဒီနေရာမှာအခုဆုံးဖြတ်ချက်ကမြန်မာနိုင်ငံနဲ့ရှင်ပြီးသင်ခန်းစာရှိနိုင်ပါလားလို့မေးရမှာဦးရဲထွန်းကပဲ
အခုဒီခုံရုံးရဲ့ဆုံးဖြတ်ချက်ကိုလိုက်နာမယ်ဆိုတာကတော့ခြေကဥပဒေနဲ့အညီအုပ်ထုပ်မယ်ဆိုတဲ့နိုင်ငံတစ်ခုအနေနဲ့တော့နမူနာခေါင်းတစ်ခုပေါ့နော်ကျွန်တော်တို့ရှိမှာတော့ခုံရုံးရဲ့ဆုံးဖြတ်ချက်ကိုဟိုမကျေနပ်တဲ့အတွက်ကြောင့်မလို့ခုံရုံးကိုပြန်ပြီးဆွဆွဲပစ်တင်တာအဲ့လိုတခါတော့ဖြစ်ဘူးတယ်နောက်ဆုံးတော့ခုံရုံးကဆွဆွဲပစ်တင်တဲ့ဒီ process ပေါ့နော်လုံထုံးလုံနီးအပြီးမတက်ခင်မှာပဲနှုတ်ထွက်သွားကြတဲ့အတွက်တခန်းရက်သွားတာပေါ့ကျွန်တော်တို့ခုံရုံးရဲ့ဆုံးဖြတ်ချက်ကိုလိုက်နာပါမယ်ဆိုတဲ့အစဉ်အလာလေးတစ်ခုကတော့ထိခိုက်သွားတယ်မြန်မာနိုင်ငံမှာတော့
တစ်ချိန်တည်းမှာမြန်မာနိုင်ငံနဲ့နှိုင်းယှဉ်သုံးသပ်ဖို့မေးရမှာအာရှဒီမိုကရေစီနဲ့ဖွံ့ဖြိုးမှုဖောင်ဒေးရှင်း HRDF ရဲ့အတွင်းမှုချုပ်လည်းဖြစ်တဲ့ဘွန်ထန်က
What is the similar to Minong Lai board
မြန်မာနိုင်ငံကဘူဂျုံမူကြီးမင်းအွန်လိုင်းနဲ့တူတာကတော့သူတို့နှစ်ယောက်လုံးကဆက်နာသိမ်းပြီးတော့တက်လာကြတာဒါပေမဲ့ဘူဂျုံကြီးဟောင်းပရယူကတော့နောက်ပိုင်းဒုတိယသက်တမ်းမှာတရားဝင်ဖြစ်အောင်လို့ဖွဲ့စည်းပုံတင်တဲ့ရွေးကောက်ပွဲလုပ်ပြီးတော့ဝန်ကြီးချုပ်ဆက်လုပ်လာခဲ့တာပါဒီတရားဝင်အောင်လုပ်တဲ့လုပ်ငန်းစဉ်မှာလဲကျွန်တော်တို့ထိုင်းနိုင်ငံနဲ့လူမှုဖွဲ့စည်းရေးဒီမိုကရေစီစံနှုန်းတွေကိုထိပါပြီးမှဖြစ်လာတာပါနောက်တူတာကတော့ထိုင်းရောမြန်မာပြည်သူတွေကပါရွေးကောက်ပွဲရလဒ်တက်တက်မဟုတ်ဘဲနဲ့ဒီမိုကရေစီလုပ်ငန်းစဉ်တစ်လျှောက်လုံးမှာအစဉ်တိုင်းမှာပါဝင်ခွင့်ရတဲ့ဒီမိုကရေစီစနစ်မျိုးကိုလူလာပြီးလွတ်လပ်ငြိမ်းချမ်းတရားမျှတရေးလူခွင့်ရေးနဲ့ဂုဏ်သိက္ခာတွေအတွက်ဆက်ပြီးတော့လှုပ်ရှားတိုက်ပွဲဝင်နေကြတာပါ
Editor အခုထိုင်းအခြေခံဥပဒေခုံရုံးရဲ့ဆုံးဖြတ်ချက်ကသူ့ကိုခန့်ခဲ့တဲ့ဝန်ကြီးချုပ်ပေါ်လွတ်လွတ်လပ်လပ်ပြန်ဆုံးဖြတ်ခဲ့တယ်လို့ပြောနိုင်ပါလားလို့မေးရမှာဦးရဲထွန်းကပဲ
အဲအခုတော့အထီးတော့သူတို့ရဲ့ဆုံးဖြတ်ချက်တွေကဘယ်လိုင်းမှုရှိမရှိအဂရီကင်မကင်းဆိုတာတော့ကျွန်တော်လည်းအတိအချမပြောနိုင်ဘူးပေါ့နော်သူ့နိုင်ငံမှာကတော့အဲ့ဒီခုံရုံးတရားသူကြီးတွေခန့်တဲ့ကိစ္စကအဂရီမကင်းနိုင်တဲ့အနေအထားမျိုးဖြစ်နေတယ်ကျွန်တော်တို့နိုင်ငံမှာတော့ဒီအမေရိကန်မှာကတော့ဒီလိုတရားရေးကိစ္စတွေကပြောင်းတရားလွှတ်တော်ချုပ်ပေါ့နော် Supreme Court ကဆုံးဖြတ်ရတာဖြစ်တယ်အဲ့ Supreme Court ကတရားသူကြီးတွေကိုသမရာက nominate လုပ်ပြီးတော့လွှတ်တော်ကအတည်ပြုပြီးခန့်ပြီးလို့ရှင့်ရင်သူကဘယ်သူမှပြုတ်လို့မရတော့ဘူး။သူကနောက်သမရာတွေတက်တန်းမှလည်းဆက်ပြီးတော့တာဝန်ထမ်းဆောင်ခွင့်မသေးမချင်းရှိတယ်။ကျွန်တော်တို့နိုင်ငံမှာတော့အဲ့ဒီအသက်80အထိသတ်မှတ်ထားတဲ့အသက်80မပြည့်မချင်းနောက်ထပ်တက်လာတဲ့သမရာတွေလွှတ်တော်တွေကိုကြောက်ရွံ့မှုမရှိအဂရိကင်ကင်နဲ့ထမ်းဆောင်နိုင်တာပေါ့။သို့တော်ခုံရုံးကိုကြတော့တက်လာတဲ့သမရာကပဲ nominate လုပ်ရတာအဲ့ဒီလိုပြတ်ထန်းထားတဲ့အခြေခံဥပဒေကိုလည်းပထမအကြိမ်လွတ်တော်ကဥရွှေမိုင်းရဲ့လက်ထက်မှာမြို့သူလွတ်တော်ဥက္ကဋ္ဌက3ယောက်မြို့သားလွတ်တော်ဥက္ကဋ္ဌက3ယောက်သမရက3ယောက်ဒီ nominate လုပ်ပြီးတဲ့အခါမှာဘယ်သူကဥက္ကဋ္ဌဖြစ်တဲ့နယ်ဆိုတာအားလုံးကတိုင်ပင်ပြီးတဲ့အခါကျတော့မဲခွဲထုတ်ပြရမယ်လို့ဒီဥပဒေမှာပြင်လိုက်တယ
်တကယ်တော့ဒီဖွဲ့စည်းပုံခုံရုံးတရားသူကြီးတွေကိုလည်းလွတ်လွတ်လပ်လပ်ဆုံးဖြတ်ရအောင်သမရနဲ့ဝန်ကြီးချုပ်တွေတက်လာတိုင်းခန့်တာထက် ရှားတပ်ပံခံတာတင်တယ်လို့သုံးသပ်သူတွေကအကြံပြုကြပါတယ်ခင်ဗျ